ဆယ်စုနှစ်ပေါင်းများစွာမြန်မာအစိုးရနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားပြီးခဲ့တဲ့နောက်တနင်္ဂနွေပြစ်ခတ်ရက်စေသဘောတူညီချက်စာချုပ် NCA မူကြမ်းကိုမလ31ရက်နေ့ကလက်မှတ်ရေးထိုးလိုက်တဲ့အပေါ်နိုင်ငံတကာအသံဝိုင်းကကြိုဆိုလိုက်ပါတယ်မြန်မာအစိုးရနဲ့နှစ်ပေါင်း60လောက်လက်နက်ကိုင်တိုက်ပွဲဝင်လာတဲ့တိုင်းဒေသနဲ့ကိုင်အဖွဲ့အစည်း16ဖွဲ့နဲ့မြန်မာအစိုးရကြားတနင်္ဂနွေဆိုင်ရာပြစ်ခတ်ရက်စေသဘောတူညီချက်မူကြမ်းလက်မှတ်ရေးထိုးလိုက်နိုင်တာဟာသမိုင်းဝင်ထူးခြားတဲ့သဘောတူညီချက်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျေးနမ်ဘီယာကပြောကြားကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟတ်ကကုလသမဂ္ဂမှာပြုလုပ်တဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအင်္ဂါနေ့ကပြောပါတယ်
The Secretary General Special Advisor on Myanmar, Vijay Nambiar, has called today's ceasefire agreement between the government and 16 ethnic armed groups after more than 60 years of conflict a historic and significant.
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့အကြာရရှိခဲ့တဲ့အပြစ်ခတ်ရစေသဘောတူညီချက်မူကြမ်းဟာတမိုင်းဝင်ထူးခြားတဲ့သဘောတူညီချက်ဖြစ်တဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Vijay Nambiar ကပြောတဲ့အကြောင်းအခုလိုသဘောတူညီချက်ရလိုက်တာဟာတရားဝါပြောတဲ့အနာဂတ်မြန်မာနိုင်ငံတည်ထောင်ရေးအတွက်အရေးပါတဲ့နိုင်ငံရေးနဲ့စီးရေးဆိုင်ရာကိစ္စရပ်တွေကိုညှိနှိုင်းဆွေးနွေးဖို့အတွက်ပထမခြေလှမ်းဖြစ်ကြောင်းဒီသဘောတူညီချက်ဟာအရင်ကရန်သူဟောင်းတွေအကြားယုံကြည်မှုတည်ဆောက်ပြီးပူးပေါင်းဆောင်ရွက်မှုတွေဖြစ်လာစေမဲ့သင်္ကေတဖြစ်ကြောင်းဖီဂျီနမ်ဘီယာထုတ်ပြန်တဲ့ကြေညာချက်ကိုအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရဖာဟန်ဟတ်ကပြောသွားတာပါအခုရရှိလိုက်တဲ့သဘောတူညီချက်မူကြမ်းဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာစိတ်တုံးနေတဲ့ငင်းကြမ်းရေးနဲ့အမျိုးသားပြန်လည်ညှိနှိုင်းဆွေးနွေးရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်နိုင်ရေးကိုဥတီမဲ့တမိုင်းဝင်ခြေလှမ်းဖြစ်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်ပန်ရုံးကလည်းကြေညာချက်ထုတ်ပြန်ကြိုဆိုပါတယ်နှစ်ပေါင်းများစွာတည်ရှိနေခဲ့တဲ့သဘောထားကွဲပြားမှုတွေကိုဖြည့်ရှင်းနိုင်ရေးအတွက်နှစ်ဖက်စလုံးကစစ်ဆန်ညှိနှိုင်းအဖြေရှာရေးလမ်းစဉ်ကိုရွေးချယ်လိုက်ကြတဲ့အတွက်ချီးကျူးဂုဏ်ပြုကြောင်းလည်းအမေရိကန်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းရှိပြီးသားဖြစ်တဲ့ဒီမိုကရေစီအရေးတရားမျှတရေးနဲ့ငြိမ်းချမ်းရေးအမျိုးသားညီညွတ်ရေးရေးဆိုတဲ့အချက်တွေအပေါ်အခြေခံအပေါ်ဒေသခံမြန်မာနိုင်ငံသားတွေကဒီသဘောတူညီချက်အပေါ်ထောက်ခံကြသလိုပဲအမေရိကန်ပြည်ထောင်စုအနေနဲ့လည်းထောက်ခံမြဲဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ရန်ကုန်မြို့မြန်မာညီညာရေးစင်တာမှာအင်္ဂါနေ့ကရရှိလိုက်တဲ့တနင်္ဂနွေလုံဆိုင်ရာအပြစ်ခတ်ရစေသဘောတူညီချက်မူကြမ်းလက်မှတ်ထိုးပွဲကိုသမ္မတဦးသိန်းစင်ကိုယ်တိုင်တက်ရောက်ခဲ့တာဖြစ်ပါတယ်။အခုရရှိလိုက်တဲ့သဘောတူညီချက်စာချုပ်မူကြမ်းပါအချက်တွေကိုနိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်တို့ပါဝင်ဖွဲ့စည်းထားတဲ့ပြည်ထောင်စုညီညာရေးဖော်ဆောင်ရေးဖို့ကော်မတီ UPCC ရဲ့အတည်ပြုချက်ရယူရမှာဖြစ်သလို NCCC ခေါ်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကလည်းဒီစာချုပ်မူကြမ်းကိုတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးခေါင်းဆောင်တွေရဲ့သဘောတူညီချက်ထမှန်ရရှိဖို့လိုနေပါတယ်အဲ့ဒီလိုအတည်ပြုချက်ရပြီးတဲ့နောက်တနင်္ဂနွေလုံးအပြစ်ခတ်ရဲ့ဆေးရေးစာချုပ်ကိုအပြစ်သတ်လက်မှတ်ရေးထိုးကြမှာဖြစ်ပါတယ်